စကိုင်းတိုင်းရဲရဲကကလေးမျိုးနယ်မှာအခုလိုမျိုးတိုက်ပွဲအခြေအနေတွေဖြစ်နေသလိုရင်းမပင်မျိုးနယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရင်းမပင်မျိုးနယ်ဗန်ပွေးကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမင်းညာတို့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီကနေ့လဲဆေးရဲတင်းမာတဲ့အခြေအနေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဒင်းလူရထွက်ပြေးတိမ်းဆောင်ကြတဲ့ဒေသခံတွေတဲ့အဖွားအိုတယောက်ပြေးလွှားရင်းတင်းဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆူမန်တင်ပြပါမယ်ရှင်။
အခုရပိုင်းတွင်မှာပဲရင်းမပင်မြို့နယ်နှုံးကြီးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီဇင်ဘာလ23ရက်နေ့မနေ့ည9နာရီလောက်မှာလဲဗန်ပွေးကျေးရွာနီးမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာမို့လို့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF ကဆိုပါတယ်
ဒီဘုရားကအင်အားလုံးနဲ့ထိုးစစ်ဆင်လာတာပေါ့နော်ထိုးစစ်ဆင်လာတဲ့ခါမှာကျွန်တော်တို့ကမလဲမဆောင်တာနဲ့ပြန်ခုခံရတဲ့အခြေအနေပေါ့အဲတော့ဒီမင်းများမှာဆိုလို့ရှိရင်လည်းထိပြမှုပေါ့နော်ထိပြမှုအနေနဲ့ရှိတယ်အဲဒီကနေ့မနေ့အချိန်ကတော့ဒီတစ်ခါတစ်ခါတင်းမာနေတဲ့အခြေအနေပေါ့မလေးရဆိုလို့ရှိရင်တော့မလေးရတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီဗန်မိုးကြီးရောက်ပြန်ပါပေါ့နော်တိုက်ပွဲကြီးဆက်ဖြစ်တာ
ရင်းမပင်နဲ့ရွှေတောင်ဦးကုန်းကနေဗန်ပွေးရွာဘက်ကိုစစ်တောင်းချီလာတဲ့စစ်ကောင်စီရင်နှန်းကိုမင်းညာတို့ကကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က9ဦးလောက်ထိခိုက်ကြဆုံးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလည်းစစ်ကောင်စီရင်နှန်းကိုထပ်ပြီးတော့မှမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင် PDF ကပြောပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဗန်ပွေးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာ900ကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ရင်းမပင်နဲ့စစ်ပေးရှောင်အကူအညီပေးသူတူကပြောပါတယ်။ဒီလိုထွက်ပြေးတိမ်းရှောင်နေရင်းနဲ့အသက်60ဝန်းကျင်အဖွားအိုတူတေဆုံးခဲ့ပြီးတော့တူကခြေကျိုးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်
။ဟိုကျွန်တော်ကြည့်ကြည့်ထားတာပေါ့ကနော်။ဗမင်းဆိုင်ကလက်ကံလူရောဒီလောက်အောင်ကျန်တာအဲ့ဒါတွေကပြည့်နေတဲ့ပြည်နယ်တွေလည်းဟုတ်။ကျွန်တော်မျိုးရကမြေကလေးအသက်60ဝန်းကျင်ပေါ့နော်။အသက်60ဝန်းကျင်နဲ့ဖိုင်အေဂျီစီရင်ဆောင်ရင်းနဲ့ဒီဒီလိုင်းနဲ့အပန်းလိုလမ်းဖြတ်ပြီးတော့နော်ပြည်ရည်နဲ့ဆုံးသွားတယ်ဟုတ်ပြီးတော့ကျတော့အဲလိုစီးပူးဆောင်နဲ့ပြည်လိုင်းနဲ့ဒီမှာချောက်ကြီးရတယောက်ရှိတယ်အဲလိုကြီးရတယ
်ရင်းမပင်နယ်မှာတော့စစ်ကောင်စီဘက်ကဆင်ရားတွေတိုးချနေတယ်လို့မင်းတို့ကလည်းရဟတ်ရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတက်ဖြတ်ပြီးတော့မကြာခဏဆိုတယ်လို့စစ်ကြောင်းထိုးနေတဲ့အတွက်ဒေသခံပြည်သူတွေမှာအငြင်းနဲ့စိုးရိမ်ကြောက်လန့်နေကြရပြီးဒီကာလကစဘာရိတ်သိမ်းခြင်းဖြစ်ပေမဲ့လို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ပေးရှောင်အကူအညီပေးနေသူတူဦးကပြောပါတယ်
။ဒီစစ်ကြောင်းသွားတဲ့လမ်းပြီးသွားပြီဆိုရင်လည်းမငြင်းရအောင်ဆင်နေတချို့ညီမတွေအပေါ်ကြားတာအောင်ပြီးရတယ်ပုံစံမျိုးဖြစ်ကြတယ်။အမေအမေဆင်းနေတာပေါ့ဗျာအပေါ်တော့ကြားရင်တော့ဘယ်တော့ပြီးလဲအားလုံးမပါဘူးဆိုရင်သူတို့မှဒီမှန်လေးနဲ့နားထောင်နေရတယ်လို့ပြောတယ်မှာဒီဘက်ကလည်းဒီသားရှိခဲ့ရှိနေတယ်ဖြစ်တယ်ကတော့စဘာရိတ်ရှင်ဖြစ်နေတာ။စဘာရိတ်ရှင်ကသူတို့စဘာရိတ်ကောင်းကောင်းမျိုးရမယ်ရှိနေတာ။
ရင်းမပင်မြို့နယ်ထဲမှာတော့ဒီဇင်ဘာလဇန်ပိုင်းကလေးကစစ်ကောင်စီဘက်ကပို့ပြီးတော့မှထိုးစစ်ဆင်လာပြီးတော့တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်ရှိခဲ့ပါတယ်။ဒေသခံပြည်သူတွေမှာတော့တနေ့တခြားအိုးပြစ်အိမ်ပြစ်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်။